Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ10ရက်ကြာတာပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြမှာပါတောင်တရုတ်ပင်လယ်အရေးငြိမ်းချမ်းချမ်းဖြည့်ဆည်းဖို့သမ္မတဥပမာကလာအိုမှာဒီကနေ့ပြောပါတယ်ရုရှားသမ္မတဟာသမ္မတဥပမာထက်စာရင်ခေါင်းဆောင်ပူပီတာတယ်လို့ Republican သမ္မတလောင်း Donald Trump ကပြောပါတယ်။ဒီကိုင်းပြည်နယ်ရေးအကြံပေးကော်မရှင်ဥက္ကဋ္ဌ Kofi Annan ဟာသမ္မတဦးထင်ကျော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ဒီကနေ့တရားစီတွေ့ဆုံပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
လက်ရှိကတော့သူ့ကိုကျွန်တော်တို့တော်တော်ပွဲတွေစစ်ဆေးဆောင်ရွက်မှုတော့လုပ်နေပါတယ်။သူကတိကျတောင်းမပေးဘဲနဲ့ဖိနှိပ်ကြပါတယ်သူတို့တော့
ကချင်ပြည်နယ်ဖားကန့်မြို့နယ်ကဒုရဲအုပ်ဦးထိမ့်သိမ်းခံရတဲ့အကြောင်းနဲ့ပတ်သက်ပြီးကချင်ပြည်နယ်ရဲတပ်ဖွဲ့ကဒုရဲမူကြီးဝင်းသူရနောင်ပြောသွားတာပါပြည်စံကိုသတင်းတွေပြီးမှကြားကြရမှာပါဒါပေမဲ့မွန်ပြည်နယ်ကရွာသားနှုတ်ဦးပြတ်တခံရတဲ့နောက်ဆက်တွဲပြဿနာနဲ့ကဘာတလွားကကလေးငယ်တန်း90နီးပါးနေရရင်ကနေထွက်ပြေးနေရတယ်လို့ UNICEF ကပြောတဲ့အကြောင်းစတာတွေကိုနှာစင်ရဖို့ရှိပါတယ်ခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါမယ်ရှင်
လောင်နိုင်ငံမှာကျင်းပတဲ့အရှိတောင်အရှာနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာတောင်တရုတ်ပင်လယ်ရေနဲ့ပတ်သက်ပြီးခပ်ပြော့ပြော့သဘောထားလောက်ပဲပြခဲ့ကြသလိုအငင်းပွားဓာတွေကိုညင်ညင်ချမ်းချမ်းဆက်ပြီးဖြေရှင်းကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းဒီကနေ့ပြောသွားပါတယ်။ခုံသမားတွေရုံရဲ့ဇူလိုင်လသမိုင်းဝင်ဆုံးဖြတ်ချက်ဟာလိုက်နာရမယ့်ဆုံးဖြတ်ချက်ဖြစ်ပြီးဒေသတွင်းရေကြောင်းဆိုင်ရာအခွင့်အရေးနဲ့ပတ်သက်လို့ရှင်းလင်းတဲ့နေရာမှာအထောက်အကူဖြစ်စေပါတယ်။ဒီဆုံးဖြတ်ချက်ကြောင့်တင်းမာမှုတွေတိုးလာတာကိုကျွန်တော်သိမှတ်ပြုပါတယ်။ဒါပေမဲ့တင်းမာမှုတွေလျှော့ဖို့တန်တမာရေးနည်းလမ်းကိုအားပေးဖို့ဒေသတွင်းတည်ငြိမ်မှုရဖို့ကျွန်တော်တို့ပူပေါင်းပြီးဘယ်လိုလက်တွဲလှုပ်ဆောင်နိုင်မယ်ဆိုတာကိုဆွေးနွေးသွားကြပါတယ်လို့သမ္မတဥပမာကပြောပါတယ်။တောင်တရုတ်ပင်လယ်တွေကနေမြေအများစုကိုပိုင်တယ်လို့တရုတ်ကပြောတာဟာသမိုင်းကြောင်းအရာအထောက်အထားမရှိဘူးလို့နိုင်ငံတကာငြင်းပွားမှုဖြစ်ရှင်ရေးဆိုင်ရာကုလသမားတွေရုံးကဇူလိုင်လမှာဆုံးဖြတ်ထားတာပါ။ဒီဆုံးဖြတ်ချက်ကိုတရုတ်ကလက်မခံပါဘူး။အာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေရဲ့ဒီကနေ့ထုတ်ပြန်ချက်မူကြမ်းမှာတော့တောင်တရုတ်ပင်လယ်မှာငြင်းချမ်းရေး၊တည်ငြိမ်ရေး၊လုံခြုံရေးနဲ့လွတ်လပ်စွာရေကြောင်းသွားလာရေးတွေကိုထိန်းသိမ်းထားဖို့အရေးကြီးတယ်ဆိုတာထပ်လောင်းအတည်ပြုတယ်ဆိုတာလောက်ကိုပဲဖော်ပြထားပါတယ်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေပြောတဲ့စကားတွေကြောင့်အမေရိကန်နဲ့ဖိလစ်ပိုင်ပြည်သူတွေရဲ့ဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။လာအိုနိုင်ငံမှာဗိုလ်ထုနေကကျင်းပတဲ့အရှိတောင်အရှနိုင်ငံများအစည်းအဝေးရဲ့ညစာစားပွဲမှာသူတို့ခေါင်းဆောင်နှစ်ယောက်ခိတ္တလက်ဆွဲနှုတ်ဆက်ခဲ့ကြတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့ဇွန်လကစပြီးတော့လူ2000တိဆုံးခဲ့တဲ့ငွေဆေးရောင်းဝယ်သူတွေကိုနှိမ်နင်းနေတာနဲ့ပတ်သက်ပြီးတော့သမ္မတဥပမာအနေနဲ့သူကိုဆရာမလုပ်ဖို့ဖိလစ်ပိုင်သမ္မတကသတိပေးပြီးရင်းသီးရိုင်းဆိုင်စွာပြောခဲ့တဲ့အတွက်ငကိုတွေးဆဖို့စီစဉ်ထားတာကိုအင်မီရိုကဖျက်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဖိလစ်ပိုင်သမ္မတကသူပြောခဲ့တဲ့စကားလုံးတွေအတွက်နောက်တားရမိတယ်လို့ပြောပါတယ်။ကျွန်တော်အနေနဲ့ကတော့ဒီလိုပြောတာတွေကိုကျွန်တော်ကိုပုံကိုရေးရတိုက်ခိုက်တယ်လို့မယူဆကြအောင်။ဘာကြောင့်လဲဆိုတော့သူကပုံယဟန်မင်းကြီးအပါဝင်တခြားသူတွေအပေါ်မှာလည်းဒီလိုအသုံးနှုန်းတွေကိုထပ်တလဲလဲအသုံးနှုန်းလေးရှိပါတယ်။ကျွန်တော်သူ့ကိုပြောခဲ့တာကကျွန်တော်အစိုးရအဖွဲ့နဲ့သူ့အစိုးရအဖွဲ့တို့ကိစ္စရဲ့အတော်များများကိုဘယ်လိုရှေ့ဆက်လှုပ်ဆောင်ကြမလဲဆိုတာကိုဆုံးဖြတ်ဖို့အတွက်တွေ့ဆုံသွားတဲ့လို့ပြောခဲ့တယ်ဆိုပြီးသမ္မတဥပမာကပြောပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ဟာအမေရိကန်သမ္မတဘရက်အိုဘားမားထက်စာရင်ခေါင်းဆောင်ပူပီတာတယ်လို့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ဟီလာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ကို NBC ရုပ်သံဌာနကတီးကြားစီတွေ့ဆုံမေးမြန်းတာမှာထရမ့်ကအဲ့လိုပြောသွားတာပါသမ္မတအနေနဲ့သူဟာသမ္မတပူတင်နဲ့တိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးရှိမယ်လို့ထင်တဲ့အကြောင်းထရမ့်ကပြောပါတယ်။ IS အစွန်းရောက်ဖွဲ့ကိုနှိမ့်နင်းတာမှာရုရှားနဲ့အမေရိကန်ကြားပူးတွဲအကျိုးစီးပွားရှိနေတယ်လို့လည်းဆိုပါတယ်။ဒါ့အပြင်သမ္မတဥပမာလက်ထက်အီရတ်မှာအမေရိကန်ရဲ့စီးရဲလို့ဆောင်ချက်တွေအပေါ်မှာလည်းသူကဝေဖန်ပါတယ်။သမ္မတဥပမာနဲ့ဟီလာရီကလင်တန်တို့လက်အောက်မှာဗိုလ်ချုပ်ကြီးတွေဟာမအောင်မြင်ခဲ့တဲ့အကြောင်းသူတို့ရဲ့အဆင့်ဟာတိုင်းပြည်ကိုအဆက်ရစေတဲ့အဆင့်အထိရောက်သွားတယ်လို့မစ္စတာထရမ့်ကဆိုပါတယ်။အခြေတော်အစားထိပ်သည့်အစည်းအဝေးပွဲကျင်းပတဲ့လာအိုနိုင်ငံမှာရောက်နေတဲ့သမ္မတဥပမာကထရမ့်ရဲ့အဲ့ဒီပြောဆိုချက်တွေကိုပယ်ချလိုက်ပြီးRepublican သမ္မတလောင်းဟာသမ္မတဖြစ်ဖို့အရေးချင်းမမှီဘူးလို့ထပ်ပြီးပြောလိုက်ပါတယ်။ဒီလူဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်ဖို့အရေးချင်းမှီတယ်လို့သူမထင်တဲ့အကြောင်းသူစကားပြောလိုက်တိုင်းဒီအချက်ကထပ်ပြီးအတည်ဖြစ်သွားတယ်လို့သမ္မတဥပမာကပြောပါတယ်။လူထုနဲ့သတင်းဌာနတွေလုံရမယ့်အရေးအကြီးဆုံးအချက်ကသူပြောတာကိုနားထောင်ဆန့်ကျင်မဲ့ဖြစ်နေတဲ့ဒါမှမဟုတ်ကိုယ်သိမထားတဲ့ဒါမှမဟုတ်လုံးဝရည်စရာဖြစ်နေတဲ့အချက်အလက်အတွေးစိတ်ကူးတွေကိုမေးခွန်းထုတ်ဖို့ပါပဲလို့သမ္မတဥပမာကပြောသွားပါတယ်။
ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုမက္ကဆီကိုနိုင်ငံကိုလာဖို့ဖိတ်ခဲ့တဲ့ဆုံးဖြတ်ချက်နဲ့ဆက်ဆက်ပြီးမက္ကဆီကိုသမ္မတအန်ရီကေပေညာနီယက်တိုရဲ့အနီးကပ်အကြံပေးနဲ့လူယုံတွေထဲကတူဦးဖြစ်တဲ့ဗန်နာရေးဝန်ကြီးလူးဝစ်ဗိုက်ဒီဂါရေးဟာယာရုကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကိုမက္ကဆီကိုနိုင်ငံကိုလာဖို့ဖိတ်ခဲ့တဲ့ကိစ္စကိုမက္ကဆီကိုနိုင်ငံသားအတော်များများကသဘောမကျခဲ့ကြပါဘူး။သူဘာကြောင့်ယာရုကနေနှုတ်ထွက်သွားတယ်ဆိုတာကိုတော့ဗိုက်ဒီဂါရေးကမပြောပါဘူး။ဒါပေမဲ့ရီပပ်ဘလစ်ကန်သမ္မတလောင်းထရမ့်ရဲ့မက္ကဆီကိုစန့်ကျင်တာရှင်ပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့လေတံနဲ့ပြောတာတွေကြောင့်ဗန်နာရေးစိတ်ကွက်မတီးမငြိမ်ဖြစ်နေတာကိုငြိမ်သက်အောင်လုပ်ဖို့အတွက်ထရမ့်နဲ့တွေ့ဖို့လုပ်ခဲ့တာဟာသူ့ရဲ့စိတ်ကူးဖြစ်တယ်လို့မက္ကဆီကိုမီဒီယာတွေကဆိုပါတယ်။ဗိုက်ဒီဂရေးနှုတ်ထွက်သွားတဲ့အတွက်သူ့နေရာမှာအရင်ဗန်နာရေးဝန်ကြီးဟောင်းယိုဇေးအန်တိုနီမီဒီနဲ့အစားထိုးခန့်သွားမှာဖြစ်တယ်လို့သမရပင်ညာနီယက်တိုကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ထရမ့်ကိုပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဦးနေ့ကလက်ခံတွေ့ဆုံမဲ့ကိစ္စကိုကြိုတင်အသိမပေးတဲ့အတွက်သမရပင်ညာနီယက်တိုဟာအကြီးအကျယ်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပါတယ်နယူးယောက်စီးပွားရေးလုပ်ငန်းရှင်တထေးကြီးထရမ့်ကတရားမဝင်ခိုးဝင်တဲ့ရှင်ပြောင်းချေချသူတွေဝင်မလာနိုင်အောင်နေဆက်တလျှောက်အုတ်တိုင်းတွေကာသွားမယ်လို့ထပ်ခါတလဲလဲပြောဆိုပြီးတော့အဲ့အတွက်မက္ကဆီကိုနိုင်ငံကပြေးရမယ်လို့လည်းပြောနေတာဖြစ်ပါတယ်ဒါပြင်အမေရိကန်နိုင်ငံရဲ့စက်ရုံတွေနဲ့အလုပ်အများပြားဟာမက္ကဆီကိုနိုင်ငံကိုရောက်ကုန်ကြတဲ့အတွက်မြောက်အမေရိကတိုက်လွတ်လပ်စွာကုံသွယ်မှုသဘောတူညီချက်စာချုပ်ကိုလည်းဖျက်ပစ်မယ်လို့ Mr. Trump ကပြောပါတယ်မက္ကဆီကိုနိုင်ငံသားအတော်များများကတော့အခုလိုမျိုး Trump နဲ့တွေ့တာဟာနိုင်ငံအတွက်အဆက်ရစရာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာရခိုင်ပြည်ဘက်ကိုသွားပြီးတဲ့နောက်ဒီကနေ့မှာတော့သမရဦးထင်ကျော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံပြီးရခိုင်ပြည်နယ်အရေးပြောဆိုဆွေးနွေးပါတယ်ဒီကိစ္စဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စရပ်တစ်ခုဖြစ်တာကြောင့်ကိုဖီအာနန်ရဲ့ကျွမ်းကျင်တဲ့ခေါင်းဆောင်မှုနဲ့ပြဿနာကိုချင်းကပ်ဖြေရှင်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းသမရဦးထင်ကျော်ကပြောပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့ရခိုင်ပြည်နယ်ပြည်ထောင်ကိုလိုနီလက်အောက်ကျသွားခဲ့တာကနေစပြီးတမိုင်းဖြစ်ရပ်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကိုဖီအာနန်ကိုရှင်းပြပါတယ်။မစ္စတာကိုဖီအာနန်ဘက်ကလည်းကော်မရှင်အနေနဲ့လူထုသဘောထားတွေတောင်းခံတာမှာလိုအပ်ချက်တွေကိုရှင်းရှင်းလင်းလင်းသိလိုတဲ့အကြောင်းကော်မရှင်အနေနဲ့အခုကိစ္စမှာဆုံးဖြတ်ချက်ပေးမှာမဟုတ်ဘဲသက်ဆိုင်သူတွေနှစ်ဖက်အတိုက်အဝန်းတွေနဲ့တွေ့ဆုံပြီးတော့လေးလာသုံးသပ်ပြီးအကြံပေးတာအကြံပြုတာကိုပဲဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းစသဖြင့်အခုတွေ့ဆုံပွဲတွေတွင်ပြောပါတယ်။ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ကိုမကြသေးခင်ကပဲဖွဲ့စည်းလိုက်တာဖြစ်ပြီးကော်မရှင်မှာနိုင်ငံသားတွေပါနေတဲ့ပေါ်ကန့်ကွက်ပြောဆိုတာတွေရှိထားတာပါကော်မရှင်ကိုပြန်ဖွဲ့ဖို့မကြသေးခင်ကလွှတ်တော်မှာတင်တဲ့အဆိုကတော့မဲခွဲဆုံးဖြတ်တာမှာမအောင်မြင်ခဲ့ပါဘူ
းအာရှပစိဖိတ်ဒေသမှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပိုမိုအားကောင်းလာရည်ရွယ်ကျင်းပတဲ့တောင်ကိုရီးယားကာကွယ်ရေးဆိုင်ရာဆိုးဆွေးနွေးပွဲကိုဒီကနေ့စတင်ကျင်းပပါတယ်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့ဘယ်လိုနည်းနဲ့မှလက်ခံနိုင်မှာမဟုတ်ဘူးဆိုတာကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟမ်မင်ကူကဆွေးနွေးပွဲအဖွဲ့မှာတတိပေးပြောဆိုသွားပါတယ
်북한은국제사회의안정을저해하는도발과테러행위를자제하고과감하게핵을포기하여
မြောက်ကိုရီးယားအနေနဲ့နိုင်ငံတကာတိုင်ဝမ်ရဲ့တည်ငြိမ်မှုကိုထိခိုက်စေမဲ့အကြမ်းဖက်လုပ်ရတဲ့နဲ့ရန်လုံမှုတွေကိုရပ်တန့်ပြီးပုံမှန်လည်းပူပေါင်းဆောင်ရွက်တက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့လုပ်ငန်းတွေဘယ်တော့မှအောင်မြင်မှာမဟုတ်ပါဘူးနျူကလ িয়ার ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုဘလို့နီးနဲ့မှတီးခတ်မှာမဟုတ်သလိုမြောက်ကိုရီးယားဘက်ကရှေ့တိုးဆက်လုပ်နေမဲ့ဆိုရင်ပြင်းပြင်းထန်ထန်အရေးယူတုံ့ပြန်သွားဖို့ကျွန်တော်တို့အားလုံးတစုတစည်းတဲ့အခိုင်အမာရှိနေတယ်ဆိုတာကိုမြောက်ကိုရီးယားကိုပြက်ပြက်သားသားပြတ်သားသွားရပါလိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟမ်မင်ကူပြောသွားတာပါဒီကနေ့စတင်ကျင်းပတဲ့ကာကွယ်ရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲကိုတော့နိုင်ငံပေါင်း34နိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်း5ခုကကာကွယ်ရေးဆိုင်ရာအရာရှိတွေနဲ့လုံခြုံရေးဆိုင်ရာကျောင်းကျင်ပညာရှင်တွေတက်ရောက်နေကြပြီးမနက်ဖြန်တောက်ကြနေမှာပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့တင်သွင်းကုန်တန်ဖိုးဟာနှစ်နှစ်နီးပါးအတွင်းပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့ဩဂုတ်လက1.5ရာခိုင်နှုန်းတက်သွားပါတယ်တင်ဖိုးကုန်က1.8ရာခိုင်နှုန်းကျသွားတာမို့စီးပွားရေးအရကမ္ဘာဒုတိယအကြီးဆုံးနိုင်ငံမှာတိုးတက်မှုပြန်ရလာပြီဆိုတာပြနေပါတယ်တင်သွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ 138.5 ဘီလီယံရှိခဲ့ပြီး 21 လကြာအကျပြခဲ့တာအဆုံးသတ်သွားပါတယ်။တင်ဖိုးကုန်ကဒေါ်လာ 190.6 ဘီလီယံရှိခဲ့တဲ့အတွက်တရုတ်နိုင်ငံအတွင်းမှာကုန်ပစ္စည်းဝယ်လိုအားတိုးလာတာကိုပြနေပါတယ်။အနာဂတ်မှာဒီပုံစံနိုင်ဆက်သွားမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့ပြည်တွင်းဝယ်လိုအားတိုးလာတာဟာကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှုကိုကောင်းကောင်းတွန်းအားပေးနိုင်မှာပါ။တရုတ်စီးပွားရေးဟာအားနဲ့ထိုင်မှန်နေတယ်လို့နိုင်ငံတကာငွေကြေးရောင်းမှုအဖွဲ့ IMF က သိမကြသေးခင်ကပဲထုတ်ပြန်တဲ့စီးပွားရေးအလားအလာခန့်မှန်းချက်မှာဖော်ပြထားခဲ့တာပါအခုအချိန်ဒီကြောင်းတရုတ်စီးပွားရေးဟာတင်ပို့ကုန်အပေါ်တိတ်ကြီးမှီကိုအားထားလွန်းနေတယ်ဆိုပြီးစိုးရိမ်နေတဲ့ရင်းနှီးမြှုပ်နှံသူတွေတက်တာရရသွားစေပါတယ်တရုတ်ယွမ်ငွေလဲလဲနှုန်းပိုကျလာတာကတင်ပို့ကုန်တန်ဖိုးကျသွားစေတဲ့အကြောင်းရင်းဖြစ်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်လွန်ခဲ့တဲ့နှစ်အတွင်းယွမ်ငွေတန်ဖိုးဟာ900ခန့်နှုန်းလောက်ကျသွားခဲ့တာပါဩဂုတ်လကတရုတ်ကုန်သွယ်ရေးဟာပြီးခဲ့တဲ့နှစ်အလားတူကာလနဲ့နှိုင်းယှဉ်ရင်1400000လို့နီးပါးပိုများပြီးဒေါ်လာ52ဘီလီယံပိုငွေပြပါတယ်။ဇူလိုင်လကတင်သွင်းကုန်တန်ဖိုး 12.500 လို့ကျဆင်းခဲ့တာမို့တိုးတက်မှုနည်းနည်းရှိလာတာကိုပြနေပါတယ်
။မကြသေးခင်ကဟောင်ကောင်လွှတ်တော်ရွေးကောက်ပွဲကနေနှုတ်ထွက်သွားခဲ့တဲ့တရုတ်ဆိုးရွားကိုထောက်ခံသူ Liberal Party ကိုယ်စားလှယ်လောင်းကပြည်မကလူ300000ကသူ့ကိုရွေးကောက်ပွဲကနှုတ်ထွက်ပေးဖို့ချင်းချောက်ခဲ့တယ်လို့ပေါ်ထူးနေကဆွဆွလိုက်ပါတယ်ရွေးကောက်ပွဲကနေနှုတ်ထွက်တယ်လို့မကြေညာခဲ့တရက်ဖြစ်တဲ့ဩဂုတ်လ24ရက်နေ့ကသူ့ရဲ့မိတ်ဆွေတငယ်ချင်းတယောက်ကအရေးကြီးတဲ့ကိစ္စဆွေးနွေးဖို့ရှိလို့ရန်သမ်းမြို့ကဟိုတယ်ကိုဖိတ်ခဲ့တယ်လို့ခရိုင်လွှတ်တော်မကန်ချာဝင်ကန်းကဟောင်ကောင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောပါတယ်ဟိုတယ်ကိုရောက်ရောက်ချင်းမှာပဲသူ့ကိုတရုတ်ဆိုးရွားကလို့ဆိုတဲ့လူ300000နဲ့မိတ်ဆက်ပေးခဲ့ကြအောင်အဲ့လူတွေကသူ့ကိုရွေးကောက်ပွဲကနေနှုတ်ထွက်ပြီးသူ့ရဲ့ရန်လောင်းခရိုင်မှာတရုတ်ဆိုးရွားကိုထောက်ခံတဲ့နောက်ကိုယ်စားလှယ်တဦးကိုဝင်းအရွေးခံလို့ရအောင်လုပ်ပေးဖို့ပြောခဲ့တာပါသူကငင်းဆန်းတဲ့အချိန်မှာတော့ချက်ချင်းဆိုသလိုပဲအဲ့လူတွေကသူမထွက်ပေးရင်သူ့ကိုထောက်ခံသူတွေအနေနဲ့ကြီးကြီးမားမားပေးဆပ်ရမှာဖြစ်ပြီးသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေကိုတခုလုံးမယ်ဆိုပြီးချင်းချောက်ခဲ့တယ်လို့ပြောပါတယ်သူကမယုံသလိုပြောတဲ့အချိန်မှာတော့အဲ့လူတွေဘက်ကသူယုံလာအောင်ဘာတွေလုပ်မယ်ဆိုတာကိုအသေးစိတ်ချပြခဲ့ပါတယ်ချောက်ဘက်ကအခုလိုဆွဆွဲပြောဆိုလိုက်တာနဲ့ပတ်သက်ပြီးတရုတ်ဆိုးရွားကတော့တစုံတရာချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူးခင်ဗျာ
now ဆုံးရသတင်းတွေကိုကိုကျော်ကျော်သိနဲ့ကိုရင်နိုင်တို့ညင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ကဒူရဲအုပ်တူထိမ့်သိမ်းခံရတဲ့အကြောင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်ကမတဲရန်ခေါ်မော်ဘုံကျေးရွာကဆယ်အိမ်မူရွေးချယ်ပွဲမှာတက်ရောက်လာသူတွေကိုတနက်နဲ့ချိန်ငောက်ငန်းပြောဆိုခဲ့တဲ့ရဲအရာရှိတူရဲ့ပုံတွေအင်တာနက်လူမှုကွန်ရက်တွေပေါ်မှာဒီကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်အခုခါမှာတော့တက်ဆန်ရရဲအရာရှိကိုထိမ့်သိမ်းထားပြီးစစ်စစ်အရေးယူဖို့ပြင်ဆင်နေတယ်လို့ပြည်내ရဲတပ်ဖွဲ့ကပြောပါတယ်အတန်းဖက်တိုက်ခိုက်မှုတွေရာဇဝတ်မှုတွေဖြစ်ပွားလေရှိတဲ့ဖားကန်ဒေတာမှာတရားဥပဒေစိုးမိုးရေးအတွက်အာဏာပိုင်တွေအနေနဲ့ထိထိရရအရေးယူဖို့လေဒေတာခန့်နိုင်ငံရေးအတိုင်းဝိုင်းကလူလာနေကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အခင်းဖြစ်ပွားခဲ့တာကတော့ဖားကန်မြို့နယ်လုံခင်းကျေးရွာအုပ်စုကမတဲရန်ခေါ်မော်ပုံကျေးရွာအတွက်စေအိမ်မှုရွေးချယ်ပွဲမှာအရင်အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးအစ်စ်ရွေးချယ်ဖို့ဆွေးနွေးရာကနေစတင်တာဖြစ်ပါတယ်ဒီလိုဆွေးနွေးရမှာနှစ်ဖက်အခြေတင်ဖြစ်ပြီးတဲ့နောက်အစည်းအဝေးမှာရောက်ရှိနေတဲ့ရဲတပ်ရင်း16ကဒူရဲအုပ်ကတက်ရောက်လာတဲ့အုပ်ချုပ်ရေးအဖွဲ့နဲ့ပြည်သူတွေကိုတနက်နဲ့ချိန်ပြီးငေါငန်းပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုတနက်နဲ့ချိန်ချင်းချောက်ခဲ့တဲ့နောက်မှာဒူရဲအုပ်ကဝင်းချတောင်းပန်ခဲ့သလိုကာယကံရှင်တွေကလည်းနားလည်ခွင့်လွှတ်ကြောင်းတုံ့ပြန်တာတွေရှိခဲ့ပါတယ်ဒီအခင်းဖြစ်ပွားခဲ့တာဟာဒီလ6ရက်နေ့မနက်ပိုင်းကဖြစ်ပြီး9ရက်နေ့နေ့ခင်းမှာတော့အခင်းဖြစ်ပွားတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့သွားခဲ့ပါတယ်။လောလောဆယ်မှာတော့တနက်နေ့ချိန်နဲ့ဒူရဲအုပ်ကိုရဲတပ်ဖွဲ့ကအရေးယူဖို့ဆောင်ရွက်နေတယ်လို့ကချင်ပြည်နယ်ရဲတပ်ဖွဲ့ကဒူရဲမူကြီးဝင်းသူရနောင်ကပြောပါတယ်
။လက်ရှိကတော့သူ့ကိုကျွန်တော်တို့တပ်ဖွဲ့တွေစစ်ဆေးဆောင်ရွက်မှုတော့လုပ်နေပါတယ်။သူ့ကိုစီးကြတောင်းမပေးဘဲနဲ့ဖြေနှိမ့်ကြပါတယ်။သူတို့တော့သက်ဆိုင်ရာကိုယ်ခံမှုမှာပါဒီပြည်တော်ဒါတော့ရည်ယူသွားမဲ့တိုင်းရောရှိမယ်ဖြစ်ပါလား
။ဖားကန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကလည်းရည်ယူဖို့ပြင်ဆင်နေကြောင်းပြောပါတယ
်။မနေ့ကညနေပိုင်းလောက်ပဲကျွန်တော်ရှိဖို့တောင်းရှိတဲ့သူကနေလို့ကျွန်တော်လမ်းပြပြင်ဖို့ပါလေ။သူရဲ့အိုးဆိုးစောစောကိုဖိနှိပ်ထားပြီးတော့မှသူတို့ရဲတိုင်ရဲ့လှုပ်ထုံလုံးကြီးရတယ်။အဲ့မှာရှိတဲ့တိုင်ရင်မှုတွေသူတိုင်ရင်မှုတွေနဲ့ထုံကုံဖွဲ့ပြီးတော့စစ်ဆေးဖို့လုပ်နေပါပြီဆိုတော့လည်းကျွန်တော်သိရပါတယ်ဗျ။နောက်ပြီးတော့မှတစ်ချက်အနေနဲ့လည်းကျွန်တော်ဒီထွေဥကလည်းပဲဒါထွေဥနဲ့တည်းရိုက်အဲတက်ဆိုင်တဲ့ကိစ္စမှာသူအနေနဲ့ခုလိုဝင်ရောက်ပြီးတော့မှဒါမလုပ်တင်တာကိုလုပ်တဲ့တဲ့ကိုသူတို့ဒီထွေဥနဲ့ဆိုင်တဲ့ကန္နာပိုင်းကလည်းသူတို့အရေးကြီးဖို့တကူအဲ့ဒီမှာရှိတဲ့မော်ပုံမှာရှိတဲ့ဒေတာကနေလာရောက်တော့မှအဲတိုင်ချဖို့ပြောဆိုထားတာလေးလည်းကျွန်တော်သိရပါတယ်ဗျအဲ့ဒီဒီဘက်ကလည်းထပ်ပြီးတော့မှသူတို့ဦးရေကြောင်းရအရေးယူမယ်ဆိုတော့လည်းသိရပါတယ်ဗ
ျတစ်ဆက်တည်းမှာပဲဒီကိစ္စကိုပြက်ပြက်တသားအရေးယူဆောင်ရွက်ဖို့လည်းအကြံပြုပြောဆိုပါတယ
်ကျွန်တော်တို့ဖားကန်ဒေတာဆိုတာဒီလက်လက်ကင်ဖွဲ့စည်းတွေရဲ့ဈာထဲမှာညံ့နေရတဲ့ဒေတာတစ်ခုပါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ရှိရင်အမတမကိုအားနေတဲ့ဒေတာတစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုအဓိကတာဝန်ယူဆောင်ရွက်ရတဲ့အဖွဲ့အစည်းတွေအနေနဲ့အပြည်သူတွေရဲ့ရှေ့ကနေမရပ်တည်ပြီးတော့မှဆောင်ရွက်ပေးရမယ့်အစားအခုလိုလုပ်နေတဲ့နေသားမျိုးဟာတော့ကျွန်တော်ပြည်သူရဲ့တပ်ဖွဲ့ရဲ့ဂုဏ်သိက္ခာကိုလည်းအမတမခိခိုက်စေသလိုကျွန်တော်တို့ရဲ့ ဒီရတာအစိုးရရဲ့အကုန်တိခောက်တိခိုက်ရှိတဲ့ဒါတွေကိုပြတ်တတ်တတ်တာအောင်နိုင်ငံလုံးတိုင်းနိုင်ငံရေးယူဆောင်ရွက်တင်တယ်အဲ့လိုကျွန်တော်အနေနဲ့ဒါလေးကိုအကြံပေးချင်ပါတယ်ခင်ဗျာ
မျိုးနယ်အထွေထွေအုပ်ချုပ်ရေးမှုရုံးကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမရှိသေးချောင်းသာပြန်လည်ဖြေကြားပါတယ်ဒီလ9ရက်နေ့ကလည်းဖားကန်မျိုးနယ်ကခရီးယံဘာသာဂိုင်းပေါင်းစုံခေါင်းဆောင်တွေရိုးရာယဉ်ကျေးမှုအဖွဲ့တွေနဲ့ရမီရဖတွေပူးပေါင်းပြီးမရှိကထောင်ကချင်းနှစ်ချင်းခရီးယံဖျားရှိခိုးချောင်းမှာ21ရာစုပင်လုံညီလာခံအတွက်ဖားကန်တယန်ဇာတနဲ့အခြားအကြောင်းအရာတွေဆွေးနွေးနေစဉ်မှာအရဲဝင်းနဲ့လက်နက်ကင်ထားတဲ့လူ20လောက်ဝင်ရောက်ပြီးချင်းကျောက်စစ်ဆေးတာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့မေလအတွင်းကတော့ဖားကန်မြို့နယ်မော်ရှန်ရွာကယာအိမ်မှုဒေါ်နန္ဒာလှိုင်ဟာသူ့နေအိမ်မှာပဲတနက်နေ့ပြစ်တက်ခံခဲ့ရပြီးအခုအချိန်ထိတရားခံကိုဖော်ထုတ်နိုင်တာမရှိသေးပါဘူး
။ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မွန်ပြည်နယ်ဘက်ကအခြေအနေတွေကိုဆက်ပါမယ်။မွန်ပြည်နယ်ရဲမြို့နယ်ကကျေးရွာသားအုပ်ကိုပြစ်တက်ခဲ့တယ်လို့ဆွဆွဲခံထားတဲ့မြမတက်မတော်အရာရှိတူကို6လကျော်လာတဲ့အချိန်ထိတစုံတရာအရေးယူတာမရှိသေးဘူးဆိုပြီးသက်ဆိုင်ရာမိသားစုတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ကြပါတယ်အမှုကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့အမှုကင်းစစ်ဆေးရေးအထူးရတပ်ဖွဲ့တို့ကနေစုံစမ်းစစ်ဆေးနေတာတွေရှိခဲ့ပေမဲ့အရေးယူမှုမရှိသေးဘူးဆိုတဲ့အကြောင်းနဲ့ဒီကနေ့မော်လမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်နယ်ရေးမြို့နယ်တွင်မြမတမတော်ရာရှိတူကနေရွာသားနှူးကိုပြစ်တက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့မှုခင်စစ်ဆေးရေးအထူးရဲဖွဲ့တို့ကနေစုံစမ်းစစ်ဆေးခဲ့တာကြာမြင့်ပြီးဖြစ်ပေမဲ့လည်းအရေးယူဆောင်ရွက်မှုမရှိသေးတဲ့အခြေအနေနဲ့ဆက်လျင်းပြီးတော့ကာယကံရှင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကနေဒီကနေ့မော်လမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်လက်ရှိအခြေအနေအထိတော့အမှုမှန်အခြေအနေသိရှိခြင်းမရှိသေးတဲ့အတွက်အခုလိုသတင်းစာရှင်းလင်းပွဲလှုပ်ဆောင်ရတယ်လို့မိုးပြင်းတဲ့လူခွေးရေးလှုပ်ရှားသူနိုင်စိုးသိန်းကလည်းအခုလိုပြောပါတယ်
အမှုကိစ္စကိုကျွန်တော်တို့က MMIRC မြန်မာနိုင်ငံအမျိုးသားလူ့ကိုယ်ရေးကော်မရှင်ကိုကျွန်တော်တို့တိုင်ကြားရတယ်ဒီ24ရက်နေ့သုံးလနဲ့ပေါ့လေလူ့ကိုယ်ရေးကော်မရှင်ကလာပြီးတော့စစ်ဆေးပေးတယ်ပြီးတော့ရင်သမရယုံက CID အဖွဲ့ကလည်းလာပြီးစစ်ဆေးတာပေးတယ်ဒါပေမဲ့စစ်ဆေးရတဲ့အခါကျတော့ကျွန်တော်တို့ဒီနေ့က6လပြည့်သွားတာအဲ့ရက်လက်ကဘာမှကျွန်တော်တို့ဒေတာအခင်နေနဲ့လုံးဝမသိရအောင်အမှုဖြစ်စဉ်နဲ့ပတ်သက်ပြီးကျွန်တော်တို့အရက်သားအနေနဲ့အမှုမှန်ပေါ်ပေါက်ရေးနဲ့အတော့ပေါ့လေသမရကတကယ်တမ်းအရေးကြီးနေပါလေဆိုတာကျွန်တော်တို့သိကျင်တယ်ဒါပေမဲ့တမတော်ကလောကအကြောင်းပြန်သားခြင်းမရှိတဲ့အပေါ်ကျွန်တော်တို့ပြင်းစာရှင်းလင်းပွဲလောက်ရခြင်းဖြစ်တယ
်ပြီးခဲ့တဲ့မလရှိရနေ့ကရေးမြို့နယ်မကြီးချောင်းရွာသားတန်ငါတဲဦးမိုးနဲ့မောင်ချစ်စိုးတို့နှူးတည်ဆုံခဲ့မှုနဲ့ပတ်သက်ပြီးနိုင်စိုးသိန်းကခုလိုဆက်ပြောပါတယ်
ကျင်းစင်ကကနင်းတရီတိုင်းကခလာရ28ဆောင်ရတဲ့ရင်ကအမောင်ဘူကြီးဆောင်မျိုးထပ်ပြီးဆောင်အဖွဲ့သူတို့တောင်းရပါလေလူမှားပြီးတော့ပြစ်တက်တယ်လို့သူတို့ပြောတော့ပေါ့အမှန်မှာတော့လူမှားတာတော့မဟုတ်ဘူးသူတို့ပြစ်တက်လာတာနှစ်ယောက်တည်သွားတာပထမတစ်ယောက်ကလူမှားတယ်လို့သူတို့ထင်ရတယ်ဆိုပေမဲ့ဒုတိယတစ်ယောက်ကတော့တောင်းပန်လျက်နဲ့ပြန်ပြစ်တက်တယ်ပြစ်တက်ပြီးတော့ရင်ဒီချိန်မီကုသနိုင်ဖို့အတွက်ရွာသားတွေကအကားသတ်ခေါ်တော့လဲအကားခေါ်ခွင့်မပေးဘူး
ဒီလိုရွာသားနှုတ်အသက်ခံရမှုနဲ့ပတ်သက်ပြီးတော့မြို့နယ်ရဲသားဖွဲ့မြန်မာနိုင်ငံမျိုးရလူခုရေးကော်မရှင်နဲ့မှုခင်စစ်ဆေးရေးအထူးရဲသားဖွဲ့တို့ကိုတန်ကြားခဲ့ရမှာတောက်တာညာစိုးဦးဆောင်တဲ့မျိုးရလူခုရေးကော်မရှင်ကနေလာရောက်စစ်ဆေးခဲ့ပါတယ်ကော်မရှင်တွေ့ရှိချက်အရအရေးယူဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူခုရေးကော်မရှင်ဖွဲ့ဝင်တောက်တာညာစိုးကအခုလိုပြောပါတယ
်ဝန်သားတော့ကာကွယ်ရေးဝန်ကြီးဌာနသူအကျဉ်းတရားရုံးနဲ့စစ်တရားရုံးနဲ့စစ်ထားပြီးပြီလေအဲ့ဒါဘာလို့ဆုံးဖြတ်ထားလဲဆရာတို့မသိနိုင်ဘူးသူတို့နောက်ဆုံးအချိန်နဲ့မရောက်သေးဘူးဒီကဘာပေးထားလဲဆိုတော့ဆရာတို့မသိရသေးဘူးပြတ်တော့ပေ
းမှာပဲမြန်မာနိုင်ငံမှာတမတော်သားတွေအနေနဲ့အယက်သားတွေပေါ်မှာပြင်မှုကျူးလွန်ခဲ့ရင်စစ်ဘက်ကရုံးကတာစစ်ဆေးရမယ်လို့ဥပဒေပြဋ္ဌာန်းချက်အရတရားစီရင်ရေးကဏ္ဍမှာပွေလင်းမြင်သာမှုအားနည်းနေတဲ့အနေထားမှာရှိနေတယ်လို့ဥပဒေပညာရှင်ရှင့်နေဦးအောင်မျိုးသားကဆိုပါတယ
်မြန်မာနိုင်ငံကွန်စီကျင်းရှင်း2008ကိုကြည့်ပြီးတော့သွားမယ်ဆိုရင်တော့သူဒီစစ်ခုံရုံးဆိုတာဟာစစ်ဘက်ရဲ့အနေနဲ့တရားရုံးဖြစ်တယ်ဒါပေမဲ့ဒီမှာတရားရုံးဆိုဖက်ချက်ကဖြစ်တယ်လို့ပြောထားပါတယ်ဒီတော့ရာယုံစံပြတိပြင်းမြင်တာမှုရှိရမယ်ဆိုတဲ့ဒီကျွန်တော်တို့ဒီဥပဒေမှာပြောရတဲ့စကားရှိပါတယ်အဲ့တိုင်းဒီမှာဆိုတာကတော့သူစီရင်ဆောင်ရွက်မှုကမြင်ပါလိမ့်မယ
်အရသားတွေပေါ်မှာပြင်းမှုကျွလွန်ခဲမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဆွန်လ25ရက်နေ့တုန်းကမြမတမတော်စစ်ကြောင်းကနေရှမ်းပြည်နယ်လာရှိုးမြို့နယ်မိုင်းရော့သီရကမန်ကိနဲ့မန်တပ်ရွာသားခုနှစ်ဦးကိုစပ်ဖြတ်ခဲ့မှုဆွန်လ20ရက်နေ့မှာကချင်းပြည်နယ်မြစ်ကြီးလမ်းမြို့တွင်ကျောင်းသားမောင်ကွန်ဆိုင်အောင်ပြစ်ဒဏ်ခံရမှုစတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ
နိုင်ကွန်အိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာတိုင်းရင်းရိုးရာဝတ်ဆောင်ဖက်ရှင်အကြောင်းကိုတင်ပြပေးပါမယ် နေပြည်တော်မှာကျင်းပပြီးစီးသွားတဲ့27ရာစုပင်လုံးပြည်တော်စုငင်းချင်းရေးညီလာခံမှာတိုင်းလာလူမျိုးစုတွေသူတို့ရဲ့ရိုးရာဝတ်စုံတွေကိုဝတ်ဆင်ပြီးတက်ရောက်ကြတာတွေကိုထူးထူးခြားခြားတွေ့ခဲ့ကြရပါတယ်။အယောင်သွေးဆုံလာတဲ့ရိုးရာဝတ်စုံတွေကလူမျိုးပေါင်းစုံမိတင်းနေထိုင်တဲ့မြန်မာနိုင်ငံအတွင်းကမတူညီတဲ့ယဉ်ကျေးမှုတွေရိုးရာဓလေ့တွေနဲ့ဝတ်စာစင်ရင်ပုံကွဲပြားနေတာတွေကိုမိမောင်းထိုးပြခဲ့တာဖြစ်ပါတယ်။ပြည်လုံးညီလာခံမှာဝတ်ဆင်ခဲ့တဲ့မြန်မာရိုးရာတိုင်းရင်းသားဝတ်စုံတွေအကြောင်း AFP သတင်းဆောင်ပါကိုနန်းလောင်ကပြောပြပေးပါပါရှင်။
27ရာစုပင်လုံးငင်းချင်းရဲ့ညီလာခံကျင်းပရနေပြည်တော်ကိုမြန်မာနိုင်ငံအရရက်ကတိုင်းရင်းသားလူမျိုးစုတွေတက်ရောက်လာကြပါတယ်။ဒီထဲမှာငှက်မွေတွေ၊ဖြူစုတွေ၊ပပွားတွေနဲ့ရောင်စုံအလှဆင်ထားတဲ့လှပတဲ့ခေါင်းဆောင်ကိုဆင်မြန်းထားတဲ့ချင်းပြည်နယ်ကပြည်သူလွတ်တော်အမတ်ဒေါ်အေးအေးမူလည်းတယောက်ပါဝင်ပါ။သူ့ဘုဆုံနဲ့ပတ်သက်လို့သူကအခုလိုပြောပါရယ်။ဆိုတ
ော့ကျမတို့နိုင်ငံမှာလူမျိုးပေါင်းစုံနေထိုင်နေဆိုတာကိုပြလိုက်ချင်တာလည်းပါတယ်။သူကကျမချင်းမျိုးသမီးတယောက်ဆိုတော့ကျမတို့ရဲ့ရိုးရာအဝတ်အစားကိုတံပိုးထားတဲ့အင်းကျမတို့ချင်းလူမျိုးထဲမှာ53မျိုးရှိတယ်။အဲ53မျိုးတဲ့လူမျိုးတစ်မျိုးရဲ့ဝတ်စုံပါ
။ဖြူကောင်တွေဟာရန်သူကိုကာကွယ်ဖို့သူ့ရဲ့ဆူတွေကိုလက်နက်အဖြစ်အသုံးပြုသလိုချင်းလူမျိုးတွေကလည်းသူတို့ရဲ့အခွင့်အရေးကိုကာကွယ်တဲ့တင်ကြတာအဖြစ်ဖြူဆူတွေကိုအသုံးပြုကြတာဖြစ်တယ်လို့ဒေါ်အေးအမူကပြောပါရယ်။ဒီဝတ်စုံတွေကိုအောင်ပွဲနေ့တွေနဲ့ရိုးရာအခမ်းအနားတွေမှာတော့ဝတ်ဆင်ကြတယ်လို့ဆိုပါရယ်။မြန်မာနိုင်ငံနဲ့ဆက်တရှောက်မှာနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးစုတွေဟာသူတို့ရဲ့ရိုးရာဝတ်စုံတွေကိုဂုံယူစွာဝတ်ဆင်ရင်အနှစ်80နီးပါးကြာအောင်ဖြစ်ပွားလာတဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစစ်ပွဲတွေအဆုံးတန်နိုင်ဖို့27ရာစုညဉ့်ညံရင်ညီလာခံကျင်းပရာနေပြည်တော်ကိုရောက်ရှိလာခဲ့ကြတာပါ။တိုင်းရင်းသားလွတ်တော်ကိုစလဲရီဟာသူတို့ရဲ့ရိုးရာဝတ်စုံတွေကိုဝတ်ပြီးအရင်ကတည်းကလွတ်တော်တန်နေကြတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းကအခါလူမျိုးတွေရဲ့ခေါင်းပေါင်းကိုအိန္ဒိယကရူပီငွေအကျွေးစေ့တွေငွေထည်မေးတိုင်းကျိုးတွေနဲ့အလားဆင်ပြီးတော့အမေရိကန်ဒေါ်လာ1000လောက်တန်နေလို့ဆိုပါရယ်။အခါအမျိုးသားတူတက်ရေးပါတီဒုဥက္ကဋ္ဌနာတာလီနာကရိုးရာဝတ်စုံနဲ့ညင်ကြရင်ညီလာခံတက်ရတဲ့အကြောင်းရင်းကိုအခုလိုပြောပါရယ
်ပင်လုံညီလာခံကျမတို့ညင်ချမ်းရေးပေါ်ဆောင်မဲ့ညီလာခံမှာတက်ရောက်တဲ့အတွက်ကျမတို့လူမျိုးစုကိုကိုစားပြုတဲ့ကိုရိုးရာဝတ်စုံနဲ့တက်ရောက်မှသာလေအသေးပင်ရှိမှဖြစ်ပါတယ
်27ရာစုပင်လုံညီလာခံဟာတနိုင်ကလုံးအဖြစ်ခက်ရစေးရေးမူပေါင်းတရက်ချမှတ်နိုင်ရေးဆိုတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ကြိုးပမ်းအားထုတ်မှုလည်းဖြစ်ပါတယ်ဒါပေမဲ့လည်းနှစ်တွင်နဲ့ချီကြအောင်ဆွေးနွေးအဖြစ်ရှာလာတဲ့ကိုပိုင်အုပ်ချုပ်ခွင့်ရရေးတဘာဝရင်မြစ်တွေခွဲဝေတုံဆွဲရေးအပြင်လက်နက်ကင်လမ်းစဉ်ဆွလို့ရေးဆိုတဲ့အချက်တွေနဲ့ပတ်သက်လို့ဒီဆွေးနွေးပွဲကနေဘလို့အဖြစ်မျိုးမှထွက်လာအောင်မှမဟုတ်ဘူးဆိုပြီးတော့ကျွမ်းကျင်သူတွေကသုံးသပ်ထားကြပါတယ်။ပအုပ်တိုင်းရင်သူနန်းခမ်းဝါကလည်းအခုလိုပြောပါတယ်
အခါဝိဇာအမိတခါအဲ့လိုအဲ့ကစဉ်းသက်လာတယ်ပေါ့နော်အဲ့လိုယူကြည့်တဲ့အတွက်ကျွန်တော်ဒီကောင်းကောင်းကလည်းတခါပုံစံစဉ်းလက်ဖို့ဒါပုံစံစင်သူပေါ့နော်အဲ့လိုသမားလေးနဲ့အမောက်လေးနဲ့အဲ့လိုထောင်ထားတာပ
ါပြစ်ခတ်တိုက်ခိုက်မှုရဲ့စည်ရည်တဘောဒူစာချုပ်မှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တချို့လက်မှတ်ရေးထိုးထားပြီးဖြစ်ပေမဲ့မထိုးပဲကြံနေတဲ့အဖွဲ့၃ဖွဲ့ရှိပါသေးတယ်ညီလာခံကျိပနဲ့ချိန်မှာပဲရှမ်းနဲ့ကချင်ပြည်နယ်တွေမှာတိုက်ပွဲတွေကဆက်ဖြစ်နေသလိုတိုက်ပွဲတွေကြောင့်နေရွှန်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကလည်းထောင်ပေါင်းများစွာရှိနေကြပါငင်းချင်ရေးဆွေးနွေးပွဲကိုတိုင်းရင်းသားတွေဘလောက်တောင်အလေးနဲ့ထားကြသလဲဆိုတာသူတို့ရဲ့ဂရုတစိုက်ဆင်မြန်းလာတဲ့ဝတ်စုံတွေကိုကြည့်ပြီးတော့ခံမှန်းနိုင်ကြပါရဲ့ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့ကဘာတလွားကနေရာဆွန်ခွာထွက်ပြေးရတဲ့ကလေးငယ်တွေရဲ့အကြောင်းကိုတင်ပြပေးပါမယ်။ကဘာတလောကကလေးငယ်သန်90နီးပါးတို့ဟာနေရရင်တွေကနေထွက်ပြေးနေရတယ်လို့ကုလသမဂ္ဂကလေးသူငယ်များရင်းပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာတစ်ကဖော်ပြပါဗျ။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအရေးအတွက်နှစ်ဆမြင့်တက်လာတာဖြစ်တယ်လို့လည်းရွှေ့ပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအညီလာခံတွေအကျိုးထုတ်ပြန်လိုက်တဲ့ UNICEF ရဲ့အစီရင်ခံစာကထောက်ပြထားပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါပါရှင်။
စစ်ပွဲတွေအကြမ်းဖက်မှုတွေဖိနှိပ်ချုပ်ချယ်မှုတွေကြောင့်မိခင်နိုင်ငံတွေကနေမဖြစ်မနေစွန့်ခွာနေကြရတဲ့ခိုးကိုရမယ်ကလေးငယ်ပေါင်း90နီးပါးရှိနေပြီလို့ကုလသမဂ္ဂကလေးသင်ငယ်များရှမ်းဘုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ် UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားမှု Justin Fossil ကနယူးယောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် There are nearly 50 million children in the world that are either refugees migrants or internally displaced
ကလင်းရဲ့တန်း90နီးပါးဒုက္ခသည်တွေရွှေ့ပြောင်းခြေချသူတွေဒါမှမဟုတ်ရင်လည်းနိုင်ငံထဲမှာနေရဆွန့်ခွာထွက်ပြေးနေကြရပါတယ်ဒီထက်ကကလင်းငယ်28တန်းကတော့အကျန်းဖက်မှုတွေပြစ်ခတ်တွေကနေထွက်ပြေးခဲ့ကြရတာပါပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းဒုက္ခသည်ဖြစ်ခဲ့ကြရတဲ့ကလင်းငယ်ရေအတွက်2ဆနီးပါးတက်လာပါတယ်နောက်ပြီးအုတ်ထင်းသူမရှိတဲ့တကိုယ်တည်းကလင်းငယ်ရေအတွက်ကလည်း3ဆအထိတက်လာပါတယ
်ကဘာတဝင်းကစင်းစရာတွေကိုသုံးသပ်တာမှာတော့ကလင်းငယ်28တန်းတို့ဟာအကျန်းဖက်မှုတွေပြိပခရိကြောင့်နေရရင်တွေကိုစွန့်ခွာထွက်ပြေးကြရတာဖြစ်ပြီးဒီထဲမှာဒုက္ခတဲ့ကလေးငယ်10တန်းလဲအပါအဝင်ဖြစ်ပါတယ်။ ကလေးငယ်18တန်းနီးပါးကတော့မိုးရံနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေမရှိတော့ဖြစ်ရတာကြောင့်နေရရင်းတွေကနေထွက်ပြေးကြရတာပါကလေးငယ်တန်း20လောက်ကတော့ဂိုင်းကနာဖွဲ့အကြမ်းဖက်မှုတွေဒါမှမဟုတ်လဲကုန်းကောက်ဆရာမရှိတော့အောင်ဆင်းရဲမွဲတင်မှုတွေကနေလွတ်မြောက်ရေးမိုးရံနိုင်ငံတွေကိုစွန့်ခွာထွက်ပြေးကြသူတွေပါနေဆက်ဖြတ်ကျော်ပြီးတကူတဲ့ထွက်ပြေးလာကြတဲ့ကလေးအရေအတွက်ကလည်းတိုးလာနေပါတယ်ဒုက္ခတွေတွေရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့ပတ်သက်ပြီးအစင်းရဲဆုံးနိုင်ငံတွေကပိုပြီးဒဏ်ခံနေရတာကြောင့်ဒုက္ခတွေတွေကိုအကာအကွယ်ပေးကူညီရုံတွေမဟုတ်ဘဲအစင်းရဲဆုံးနိုင်ငံတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဝိုင်းဝန်းတာဝန်ယူဖို့လိုအပ်တယ်လို့ UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Fossil ကနယူးယောက်မြို့ကသတင်းစာရှင်းလင်းပွဲအတွင်သတင်းထောက်တွေကိုပြောဆိုသွားပါတယ်
The difference of approach by different governments shows there is room for maneuver. You can provide education to children even on the move.
ကျွန်တော်တို့ကလည်းအရင်ကပတ်သက်လို့နိုင်ငံပေါင်းစုံကမတူညီတဲ့ချင်းကပ်ဆောင်ရွက်မှုတွေမှာလိုအပ်ချက်တွေရှိနေပါတယ်။ဒုက္ခသည်စခန်းတွေဒါမှမဟုတ်လည်းနေရာရင်းကနေရွှေ့ပြောင်းကြရသူကလေးငယ်တွေအတွက်ပညာသင်ကြားဝင်ရဖို့နောက်ပြဿနာပေါင်းစုံနဲ့ဒုက္ခရောက်နေတဲ့အခြေအနေမျိုးမှာကလေးငယ်တွေကိုအကာအကွယ်ပေးရမယ်ဒီလိုလှုပ်ပေးဖို့လိုသလိုလှုပ်ဆောင်ပေးရမယ်တာဝန်လည်းရှိပါတယ်။
ဒုက္ခတဲ့နဲ့ရွှေပြောင်းအခြေချသူများနဲ့ပတ်သက်ပြီးစက်တင်ဘာလ19ရက်နေ့ကုလသမဂ္ဂမှာအစိမ့်မြင့်အရာရှိကြီးများအစည်းအဝေးမတိုင်ခင် UNICEF ကဒီအစည်းအဝေးခန်းစာကိုထုတ်ပြန်လိုက်တာဖြစ်ပြီးနိုင်ငံတွေအနေနဲ့အတိဒုက္ခရောက်တဲ့ကလေးငယ်တွေကိုတာဝန်ယူချဖို့ကူညီချဖို့ထောက်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းပြည်တွင်းစစ်ကြောအင်းကြီးချင်းနိုင်ငံတွေမှာထွက်ပြေးခိုလုံနေရတဲ့ဒုက္ခသည်တွေရောပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တိတ်နေချီရှိနေတာပါ။စတေမာလာတတိယပတ်မှာကျင်းပမယ်ဒုက္ခတဲ့နဲ့ရွှေပြောင်းအခြေချသူများအရေးကုလညီလာခံမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တက်ရောက်မင်ကွန်းပြောဖို့လဲစီစဉ်ထားပါတယ်ရှင
်မသိငင်ထိုက်တင်ပြခဲ့တာပါရှင်ကျမတို့ကထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7.2 ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter Facebook နဲ့ Internet Website စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်ကြည့်ရှုနိုင်ပါတယ် VOA မြန်မာဘာရဲ့ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်နောက်နောက်နိုင်ရကြည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ကတင်ပြမှာဖြစ်ပါတယ
်လာဝနိုင်ငံမှာကျင်းပတဲ့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာတောင်တရုတ်ပင်လယ်ရေနဲ့ပတ်သက်ပြီးခပ်ပြော့ပြော့သဘောထားလောက်ပဲပြခဲ့ကြတယ်လို့အငင်းပွားရာတွေကိုငင်းငင်းချမ်းချမ်းဆက်ပြီးဖြေရှင်းကြဖို့အမေရိကန်သမ္မတဘရာကိုဘာမကလည်းဒီကနေ့ပြောသွားပါတယ်အာဆီယံဆင်နိုင်ငံကကောင်းဆောင်တွေရဲ့ဒီနေ့ထုတ်ပြန်ချက်မူကြမ်းမှာတောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးတည်ငြိမ်ရေးလုံခြုံရေးနဲ့လွတ်လပ်စွာရေကြောင်းသွားလာရေးတွေကိုထိန်းသိမ်းထားဖို့အရေးကြီးတယ်ဆိုတဲ့အကြောင်းထပ်လောင်းအတည်ပြုတယ်ဆိုတာလောက်ကိုပဲဖော်ပြထားပါတယ်။ဖိလစ်ပိုင်သမ္မတရိုဂျူဂိုဒူတာတေရဲ့ပြောစကားတွေကြောင့်အမေရိကန်နဲ့ဖိလစ်ပိုင်ပြည်သူတွေကြားဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရာကိုဘာမာကပြောလိုက်ပါတယ်။လာအိုနိုင်ငံမှာဗိုလ်ဒူးနေကကျင်းပတဲ့အရှေ့တော်ရှာနိုင်ငံများထိပ်သီးအစည်းအဝေးပြီးညစာစာပွဲမှာသူတို့ခေါင်းဆောင်တွေကခေတ္တကဏလက်ဆွဲနှုတ်ဆက်ခဲ့ကြတယ်လို့လည်းသမ္မတဥပမာကပြောပါတယ်။ဖိလစ်ပိုင်မှာပြီးခဲ့တဲ့ဇွန်လကစပြီးလွန်ထောင်းသိဆုံးထားတဲ့မူရေးဆေးဝါးရောင်းဝယ်သူတွေကိုနှိမ်နှင်းနေတာနဲ့ပတ်သက်ပြီးတော့သမ္မတဥပမာအနေနဲ့သူ့ကိုဆရာမလုပ်ဖို့ဖိလစ်ပိုင်သမ္မတကသတိပေးပြီးရင်းရင်တည်တည်ရိုင်းဆိုင်ဆိုင်ပြောခဲ့တာကြောင့်ငကိုတွစ်ဆုံမှုစီစဉ်ထားတာကိုသမ္မတအင်ပီရိုကဖျက်လိုက်တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ဟာအမေရိကန်သမ္မတဘရာကိုဘာမာရဲ့စာရင်ခေါင်းဆောင်ပူပီတာတယ်လို့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဟီလာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ကို NBC ရုပ်သံဌာနကတရားစီတွေ့ဆုံပြီးမျက်တာမှာထရမ့်ကအရည်လိုပြောသွားတာပါ။မြန်မာနိုင်ငံမှာရောက်နေတဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ဟာရခိုင်ပြည်ဘက်ကိုသွားပြီးတဲ့နောက်ဒီကနေ့မှာတော့သမ္မတဦးထင်ကျော်၊ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ဦးနဲ့တရားစီတွေ့ဆုံပြီးရခိုင်ပြည်နယ်အရေးပြောဆိုဆွေးနွေးပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Colorist ဖြစ်ပါတယ်။ VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့ခွန်နိုင်ထီလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်းပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.